င်္ဂါနေ့ကအီရတ်နိုင်ငံမှာလူနေရာကျော်တည်ဆုံးခဲ့ရတဲ့ဘုံခွဲတိုက်ခိုက်မှုတွေအတွက်အယ်ခိုင်ဒါဂျမ်ဖက်အဖွဲ့ကိုအီရတ်မှာရှိတဲ့အမေရိကန်စစ်ဌာနချုပ်ကအပြစ်တင်လိုက်ပါတယ်။ VOA တောင်အယ်ဘစန်ပန်ဒဂွန်စစ်ဌာနချုပ်ကနေသတင်းပေးပို့ထားတာကိုဒေါ်ရီတန်နာကျော်ကအစီရင်ခံပေးပါမယ်
။မနေ့ကဘိုက်တဲမြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဘုံမှုချုပ်ကေဗင်ဘာခန်ကသတင်းစာရှင်းလင်းပွဲအစမှာအခုလိုမျိုးရိုးရိုးရှင်းရှင်းပြောသွားပါတယ်။
Yesterday was a tough day.
မနေ့ကတော့ခက်ခဲခက်ခဲပြင်းပြင်းထန်ထန်ရင်ဆိုင်ခဲ့ရတဲ့နေ့တစ်နေ့ပါလို့ဗိုလ်မှူးချုပ်ကေဗင်ဘာဂနာကပြောသွားခဲ့တာပါ။ Iran နိုင်ငံမြောက်ပိုင်းမှာတစ်ချိန်တည်းလိုလိုဖြစ်ပွားခဲ့တဲ့အထေကံဘုံခွဲတိုက်ခိုက်မှုတွေကိုဗိုလ်မှူးချုပ်ကေဗင်ဘာဂနာကရည်ညွှန်းပြောဆိုသွားတာပါ။ Al-Qaeda အဖွဲ့ရဲ့ကာမန်ထက်ထူးခြားတဲ့တိုက်ခိုက်မှုတစ်ခုလို့သူကပြောပါတယ်
။ This attack, the spectacular nature of it, the complete disregard for human life.
ဒီတိုက်ခိုက်မှုရဲ့အနေအထားတွေကိုကြည့်တဲ့အခါလူတွေရဲ့အသက်တွေကိုလုံးဝကျူးမဆိုင်ဘူးဆိုတာတွေ့ရပါတယ်။ကာဘုံခွဲတိုက်တာတွေကိုသုံးတဲ့အားလုံးကအီရတ်မှာရှိတဲ့အယ်ခိုင်ဒါအဖွဲ့တွေလုပ်တဲ့ပုံစံမျိုးတသမတ်တည်းတွေ့ရပါပဲ
။ဒီတိုက်ခိုက်မှုတွေဟာအီရတ်နိုင်ငံအတွင်းတိုးတက်မှုရလာတဲ့အနေအထားကိုသေးသေးအောင်ရည်ရွယ်တာလို့ဗိုလ်မှူးချုပ်ဘာဂနာကသုံးနှုန်းပြောဆိုပါတယ်။အမေရိကန်တပ်ဖွဲ့တွေနဲ့အီရတ်တပ်ဖွဲ့တွေကမဟာဗျူဟာအသစ်တွေချပြီးတော့တဲ့ရရားတွေလည်းတိုးချဲ့ချထားတဲ့အတွက်ရလာတဲ့တိုးတက်မှုတွေကိုနှောက်ယှက်တာလို့ဆိုပါတယ်။လာမယ့်စက်တင်ဘာ15ရက်နေ့အီရတ်နဲ့ပတ်သက်တဲ့အဓိကအစီရင်ခံစာတစ်စောင်အမေရိကန်ကွန်ဂရက်စ်လွှတ်တော်ကိုတင်သွင်းမှာမလို့ဒီလိုမတင်သွင်းခင်မှာတောင်းကျမ်းသူတွေဘက်ကတိုက်ခိုက်လာနိုင်ခြေတွေကိုအမေရိကန်စစ်ဌာနချုပ်ကခံမှန်းမျှော်လင့်ပြီးသားပါလို့လည်းပြောဆိုပါတယ
် These are cowardice acts against
ဒီဘောကြောင့်လည်းလိုရလိုပဲကျွန်တော်ကပြောချင်တယ်ကျွန်တော်တို့ခေါ်ရအန်ဒီမရှိတဲ့သူတွေကိုပြစ်မှတ်ထားတာမျိုးတခြားသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးတွေပါဒီတက်ခဲမှုတွေကဘယ်နေရာမှာဖြစ်ပွားခဲ့တယ်ဆိုတာမျိုးကိုကြည့်မယ်ဆိုရင်လည်းတွေးနိုင်မယ်လို့ကျွန်တော်ထင်ပါတယ်
။အီရတ်မှာလုံခြုံရေးတွန်းပြနေတဲ့ဂျိုဘက်မှုတွေကဒိုက်ဆက်နဲ့တခြားလူတွေထူထပ်တဲ့နေရာတွေကိုအဓိကဦးတည်ပြီးတော့လှုပ်ဆောင်နေတာပါ။အင်္ဂါနေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကတော့ပြည်လက်ဒေသတွေမှာဖြစ်ပွားခဲ့တာပါ။အီရတ်မှာအခုချမှတ်ကျင့်သုံးနေတဲ့လုံခြုံရေးစီမံချက်ကိုပြီးခဲ့တဲ့နှစ်လကစကျင့်သုံးခဲ့တာဖြစ်ပြီးဒီလိုအကြီးအကျယ်တိုက်ခိုက်မှုတွေကိုဟန်တာဖို့ရည်ရွယ်ခဲ့တာပါ။ဒါမလည်းပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ကေဗင်ဘာဂနာကလုံခြုံရေးရတိုးတက်မှုတွေရှိလာတဲ့တစ်ချိန်ထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေလည်းရှင်တွဲရှိနေအောင်ပဲလို့ပြောပါရယ်ဒီလိုလုံခြုံရေးရတိုးမြင့်ဆောင်ရွက်နိုင်အောင်ပို့ပြီးတော့ခိုင်ခိုင်မာမာတိုးတက်လာအောင်လုပ်ဖို့ဆိုရင်အီရတ်လုံခြုံရေးတပ်ဖွဲ့တွေကိုဆက်ပြီးတော့တင်းနှံနေပေးဖို့ပဲလို့ဗိုလ်မှူးချုပ်ကေဗင်ဘာဂနာကပြောပါရယ်အီရတ်မှာရှိတဲ့သဘုံတွေကိုအီရတ်ဘက်ကဆက်ပြီးတော့ထောက်ခံနေတယ်ဆိုတာပြသတဲ့အနေနဲ့ထုံးကြီးနှစ်ခုရဲ့ဓာတ်ပုံကိုလည်းဗိုလ်မှူးချုပ်ဘာဂနာကပြသသွားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအီရတ်နိုင်ငံတောင်ပိုင်းမှာဒေသခံအများရှိများကိုတက်ခဲ့တဲ့လမ်းမောင်ဘုံခွဲတိုက်ခိုက်မှုမှာဘုံတွေကအီရတ်သူချို့တွေကအီရတ်ကတောင်းကျမ်းသူတွေကိုထောက်ပံ့ပေးလို့ရှိတဲ့ဘုံမျိုးစားဖောက်ထွင်းပောက်ကွဲစေတဲ့တိုက်ခိုက်ရေးဘုံမျိုးတွေဖြစ်တယ်လို့လည်းဗိုလ်မှူးချုပ်ကေဗင်ဘာဂနာကပြောဆိုသွားပါတယ်။